တောင်တရုတ်ပင်လယ်မြေမှာဖြစ်ပေါ်နေတဲ့အပူမုန်တိုင်းဆိုလေးရဲ့အချိန်ကြောင့်မြန်မာနိုင်ငံမှာပြည်နယ်နယ်တိုင်းအလိုက်မိုးကြီးလေပြင်းနိုင်တယ်လို့မိုးလေဝသနဲ့ဇလဗေဒဌာနကသတိပေးထားပါတယ်။လာမယ့်21ရက်ကနေ25ရက်နေ့အတွင်းသဘာဝဘေးတံသတိထားရမယ့်နေရာတွေကိုလည်းခန့်မှန်းထားပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့ကိုညာဝင်းအောင်ကပြောပြမှာပါ။
အပူပိုင်းမုန်တိုင်းဆိုလေးရဲ့အကျဉ်းကျန်တိမ်တိုက်တွေနဲ့လေဝေလိုင်းတွေဟာမြန်မာနိုင်ငံအရှိတောင်ပိုင်းဒေသတွေစီစက်တင်ဘာလ20ရက်နေ့ကစပြီးဖြတ်ကျော်မယ်လို့မိုးစလဌာနကထုတ်ပြန်ထားပါတယ်။အခုရောက်ရှိလာမဲ့ဆိုလေးရဲ့အကျဉ်းကျန်အချိန်ဟာပြီးခဲ့တဲ့ရက်ပိုင်းတွေမြန်မာနိုင်ငံကနေရာဒေသအတော်များများကိုရေပိဒံတင့်စီခဲ့တဲ့ယာဂီမုန်တိုင်းလောက်ပြင်းအားမရှိဘူးလို့လေကြောင်းမိုးလေဝသဌာနဦးဝေဖြိုးဟန်ကပြောပါတယ်။
ဆိုလည်းမုန်တိုင်းကဆိုရင်ရာဒီနဲ့ရှင်မယ်ဆိုလို့ရှိရင်အင်းအားမရှိဘူးနော်။ဒီကလမ်းကြောင်းကမြန်မာနိုင်ငံလေပိုင်းနဲ့မြဝကျွန်းပေါ်နဲ့တောင်ပိုင်းဒေသတွေကအကျိုးသက်ရောက်မှုများတယ်။သူကဒီရှမ်းမြောက်တို့ကချင်းတို့သခိုင်းဆက်တို့ကသူအကျိုးသက်ရောက်မှုနည်းတယ်ပေါ့။ပြည်နယ်မြေပြည့်စုံမှုမရှိအောင်ကျွန်းတွေစီမံပြီးလှုပ်ဆောင်ထားဖို့လိုမယ်။ဒီကတဲ့ရာဒီမှာတော့လည်းဒီမိုးသက်ဆံရောရွာသွန်းနေမှာတားရီကျွန်းတောင်ကြားတွေနဲ့မျောတာဒီလမ်းတွေချက်ဖို့လမ်းမှာမျောတာမျိုးတွေလည်းဖြစ်နိုင်တယ်ပေါ့ဗျာ။အဲအဲ့ဒါကတော့ကျွန်တော်တို့ကမုန်ကြီးနဲ့ကင်းဒီနယ်မှာတော့အဲ့လိုယူကြီးရှံမှုဖြစ်နေတယ်ဆိုတော့အဲမုန်ကြီးနဲ့ပြင်ပြင်နဲ့ပဲတွေကအဲ့ဒီဟာကိုဒရုန်းမှမူပဲတူးဆိုင်ရမယ်အနေအထားမှာရှိပါတယ်
။ဆိုလေးရဲ့လေဝေလိုင်းအရှင်ကြောင့်စက်တင်ဘာလ20ကနေ25ရက်နေ့အတွင်းပြည်နယ်နဲ့တိုင်းလိုက်မိုးကြီးရံနဲ့လေပြင်းတိုက်ခိုက်တာတွေဖြစ်ပေါ်လာနိုင်တယ်လို့သတိပေးထားပါတယ်။နေ့ရက်အလိုက်သဘာဝဘေးသတိပြုရမယ့်နေရာတွေကိုလည်းဥဝေပြဟန်ကအခုလိုခံမှန်းထားပါလေ
ကျွန်တော်တို့20ရက်နေ့ည17နာရီရနေ21ရက်နေ့မနေ့7နာရီကြာမှာဆိုလို့ရှိရင်ကျွန်တော်တို့ကမြန်မာနိုင်ငံအလဲပိုင်းမန္တလေးတိုင်းဒေသကြီးမကွေးတိုင်းဒေသကြီးနဲ့စကိုင်းတိုင်းဒေသကြီးအောက်ပိုင်းတို့မှာကျွန်တော်တို့ကမိုးနဲ့လေပြင်းအန္တရာယ်အများကြီးရှိတယ်22ရက်နေ့မှာတော့ရခိုင်ပြည်နယ်ဘက်အမျိုးနဲ့ကြောက်ပြူကြားနယ်ဖြတ်ပြီးတော့ဘင်္ဂလားပင်လယ်အော်ထဲမှာဆင်းပြီးတော့နေပြည်တော်နဲ့ရန်ကုန်ကနေမုံတိုင်းငယ်အဆင့်ထိဖြစ်နိုင်တယ်ဒါကြောင့်မို့20ရက်နေ့25ရက်နေ့ကြီးကျိုးတရနိုင်တယ်ပေါ့အဲ့ဒီဘင်္ဂလားပင်လယ်အော်ထဲကိုဆင်းသွားတဲ့အချိန်မှလည်းမြန်မာနိုင်ငံတောင်ပိုင်းမြန်ဒီမြဝချုံးမော်ဒီသားကြီးကမုတ်တုံလေးလမ်းကြောင်းပြင်ပြီးတော့အဲ့ဒီအချိန်မှတခါမိုးသည်ထန်စွာကြောက်တော့မှအချို့အားဖြင့်ကြည့်မယ်ဆိုရင်ဒီ9ရက်အတွင်းမှာတော့မြန်မာနိုင်ငံတောင်ပိုင်းပေါ့နော်မွန်ကြီးနယ်ကရင်ပြည်နယ်ဒီနေရာတွေကတော့မိုးသည်ထန်စွာကြောက်တော့ဒီတိရှာမှုတွေဖြစ်နိုင်တယ်ပြီးရင်ကျွန်တော်တို့ကဒီဘူဒ္ဓဒေသကြီးအစ်တောင်းမကြောက်လျှောက်ပေါ့ကညီမားဧရိယာတွေအဲ့ညီအစ်ကိုမှဒီတိရှာမှုဖြစ်နိုင်တယ်ဒီအချိန်ကြီးနေတာလည်းဒီကြီးရှန်နိုင်တဲ့နေရာထဲမှာပါတယ်ပေါ့ဗျာ
စက်တင်ဘာလ20ရက်နေ့မှာရှမ်းပြည်နယ်တောင်ပိုင်းနဲ့ကယားပြည်နယ်အစပ်ကနေဖြတ်ပြီး21ရက်နေ့ကနေ25ရက်နေ့အတွင်းမြန်မာနိုင်ငံထဲမှာလေဝေလိုင်းအဖြစ်နဲ့အကျိုးသက်ရောက်လာမှာဖြစ်တယ်လို့ခန့်မှန်းထားပါပါတိုင်ဖုန်းမုန်တိုင်းယာဂီလောက်မြန်မာနိုင်ငံအပေါ်သက်ရောက်မှုအားမရှိပင်မဲ့လက်တလောရေပေးတံတင့်ခဲ့တဲ့ဒေသတွေမှာတော့သတိပြုသင့်တယ်လို့သူကပြောပါတယ
်သူကလည်းပေါ်လို့တော့မရဘူးเนาะဘာလို့ဆိုတော့ကျွန်တော်တို့ကဒီရာဇီကြောင့်ညီကြီးရှာမှုတွေဖြစ်ခဲ့တယ်အဲ့ဒီအချိန်မှာလည်းကျွန်တော်တို့ကညီကြီးကအောင်းကြီးကဆွဆွအခြေအနေရှိနေတာမို့ကြောင့်ဒီကြာလာတော့ကျွန်တော်တို့ကဒီမုန်းကြီးနဲ့ပြင်းပြင်းနဲ့ဆိုတာနေရာတွေကလည်းအခုတည်းကရေကသိပ်ပြီးတော့အောက်လာမဟုတ်သေးဘူးပြီးရင်ကျွန်တော်တို့ကပဲခူးတန်းနေရာကြီးညီနေပိုင်းနေရာတွေကလည်းအခုတည်းကရေကွန်ရှင်းသွားတာမျိုးမဟုတ်သေးဘူးပေါ့เนาะတော့မန္တလေးကြီးကြီးနဲ့နေပြည်တော်လောက်ပဲရှင်းနေတာဒါကြောင့်မို့အဲ့ဒီနေရာတွေကတော့ညီကြီးအန်နေရာနဲ့ပတ်သက်တဲ့စီမံချက်ကလေးတော့ကြိုတင်ပြီးတော့ဒီဆွဲထားတယ်လို့ကျွန်တော်ကတော့အကြံပြုတင်ပြလိုပါဗျာ
မိုးကြီးရံနဲ့လေပြင်းတိုက်ခိုက်တာရုတ်တရက်ရေကြီးရေရှမ်းမြေပြိုတဲ့သဘာဝဘေးအန္တရာယ်တွေဖြစ်ပေါ်လာနိုင်လို့ကုန်းမြင့်ဒေသနဲ့မြင့်ငယ်ချောင်းငယ်အနီးနေထိုင်သူတွေသတိရှိကြဖို့ကိုလည်းမိုးစလဌာနကသတိပေးတိုက်တွန်းထားပါတယ်ခင်ဗျာ